Welcome to the Voice of America in Burmese.
မင်္ဂလာနေ့သစ်မှာသောရရှင်နေလူဝင်ဆန္ဒပြေဝကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ရပါတယ်။ VOA အမေရိကန်တိုင်းရဲ့2016ခုနှစ်ဇန်နဝါရီလ2ရက်စနေနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိလိုင်းနိုမီတာ16.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ။
မင်္ဂလာညနေခင်းမှာတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျွန်မအနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားမှာပါပါကစ္စတန်နဲ့ဆက်နေထိဆက်နေတဲ့အိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်ကလေတပ်အခြေစိုက်ခံတစ်ခုမှာတိုက်ခိုက်မှုအတွင်းတနတ်သမား၄ဦးနဲ့အဆောင်တပ်သား၂ဦးသေဆုံးသွားပါတယ်တရုတ်နိုင်ငံဟာပိုအားကောင်းပြီးတော့စွမ်းဆောင်ရည်ပိုကောင်းတဲ့စစ်တပ်ကိုတည်ဆောက်နေရတဲ့အများတပ်ဖွဲ့အသစ်၃ခုကိုလည်းဖွဲ့စည်းလိုက်ပါတယ်အချမ်းဖက်လို့ရတွေကျူးလွန်ခဲ့တဲ့ဆိုတဲ့လူ49ယောက်ကိုဆော်ရီအာရေဗျာမှာကုမြစ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားဖို့ရှိပါတယ်ကိုညာဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာအစိုးရတက်တဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ကြား NCA အပြည့်ရဲ့စာချုပ်လက်မှတ်ထိုးပြီးနောက်ပိုင်းအပြည့်ရဲ့လက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းတက်တဲ့အစိုးရတက်တို့နှစ်သိကူအချိန်မှာတိုက်ပွဲတွေဖြစ်နေပါတယ
်ဒီ RCS ကဒီအစိုးရတက်နဲ့အနည်းဆုံးဆုံးတက်ဖွဲ့ဖြစ်နေတာတော့မှလာရောက်တိုက်ခိုက်တယ်ဆိုပြီးတော့မှဒီရှင်းရှင်းပြောလို့ရှိရင်ဒီတိုက်ခိုက်မှုက
သတင်းတွေအပြီးမှာပြည်စုံကိုတင်ဆက်သွားဖို့ရှိပါတယ်ရွေးကောက်ဝယ်ဝင်ကြတဲ့ကိုယ်စားလှယ်တွေကုန်ကြစည်တင်ပြဖို့ပြက်ကွက်သူတွေကိုအေးအေးယူသင့်မယူသင့်ကော်မရှင်ကဆုံးဖြတ်သွားမယ်လို့ဆိုပါတယ်နောက်အပြင်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကအစီအစဉ်ခံပါမယ်ခင်ဗျာ
ပါကစ္စတန်နဲ့ဆက်နေထိဆက်နေတဲ့အိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်ကလေတပ်အခြေစိုက်ဆံတစ်ခုမှာတနေ့လုံးဖြစ်တဲ့တိုက်ခိုက်မှုအတွင်းတနတ်သမား၄ဦးနဲ့အဆောင်တပ်သား၂ဦးသေဆုံးသွားတယ်လို့အရာရှိတွေကပြောပါရယ်။ပန်ဟော့လေတပ်စခန်းကိုစနေနေ့မနေ့အစောပိုင်းမှာတနတ်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးနိုင်အတော်ကြာအောင်တနတ်တန်တွေကြားနေခဲ့ရတာပါ။တိုက်ခိုက်ရေးသမားတွေဘသူဘဝဖြစ်တယ်ဆိုတာစုံစမ်းနေဆဲဖြစ်တယ်လို့အိန္ဒိယအရာရှိတွေကပြောပါရယ်။သူတို့တွေဟာအိန္ဒိယနိုင်ငံအုပ်ချုပ်မှုအောက်ကကက်ရှမီးယားဒေသကိုခွဲထွက်လို့တဲ့ပါကစ္စတန်နိုင်ငံအခြေစိုက်ဂျက်ရှ်အီလ်မိုဟာမက်မိုဟာမက်ရဲ့တပ်မတော်လို့ခေါ်တဲ့စစ်သွေးကြွအုပ်စုတွေကဖြစ်မယ်ဆိုပြီးတော့အိန္ဒိယလုံခြုံရေးအရာရှိတချို့ကပြောပါရယ်အိန္ဒိချင်းဖြစ်တဲ့ပါကစ္စတန်နိုင်ငံသားမကအိန္ဒိယရဲ့အိန္ဒိချင်းနိုင်ငံအားလုံးနဲ့ငြိမ်းချမ်းရေးကိုယ်တော်လိုလားကြောင်းဒါပေမဲ့လို့အိန္ဒိယကိုအကြမ်းဖက်တိုက်ခိုက်လာရင်အလားတူတုံ့ပြန်သွားမယ်လို့အိန္ဒိယပြည်ထရေးဝန်ကြီးရာဂျ်နတ်ဆင်းစ်ကရုတ်မြင့်သံကြားမိန့်ခွန်မှာစကားလုံးတွေကိုသတိထားသုံးလုံးပြောဆိုသွားပါရယ်ပြီးခဲ့တဲ့နှစ်တုန်းကလည်းပန်ဂျပ်ပြည်နယ်ရင်တိုက်ခိုက်မှုတစ်ခုအတွင်းရဲအရာရှိတွေအပါအဝင်လူ9ယောက်ထက်မနည်းသေဆုံးခဲ့ပါသေးတယ်။ဒီတိုက်ခိုက်မှုကိုပါကစ္စတန်နိုင်ငံထက်ကနေတရင်အချက်အလက်တွေရခဲ့တဲ့အကြမ်းဖက်သမားတွေရဲ့လှုပ်ရွဆိုပြီးတော့အိန္ဒိယဘက်ကပြစ်တင်ခဲ့တာဖြစ်ပါတယ်။ဆယ်စုနှစ်တခုကျော်ကာလအတွင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှရီဖ်နဲ့ကြိုတင်ကြေညာခြင်းမရှိဘဲတမိုင်းဝင်ခီးစဉ်ဖြစ်သွားရောက်တွေ့ဆုံပြီးတပတ်အကြာမှာဒီလိုတိုက်ခိုက်မှုဖြစ်သွားခဲ့တာပါ။ခေါင်းဆောင်တို့တွေ့ဆုံမှုကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုကြားဆက်ဆံရေးတိုးတက်ကောင်းမွန်လာတဲ့ပြည်ယုတ်အဖြစ်ရှုမြင်မှုတွေလည်းရှိနေပါတယ်။
တရုတ်နိုင်ငံဟာပူအားကောင်းပြီးဆွမ်းဆောင်ရည်ပူကောင်းတဲ့စစ်တပ်ကိုတည်ဆောက်နေတာနဲ့အမျှတပ်ဖွဲ့အသစ်၃ခုကိုဖွဲ့စည်းလိုက်ပါတယ်။ရေပြင်နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့ပေါ်သူ့အနေထားကိုအားကောင်းအောင်လုပ်နေချိန်မှာပဲအခုလိုတပ်ဖွဲ့အသစ်တွေဖွဲ့စည်းကြပါ။နိုင်ငံရဲ့မဟာဗျူဟာမြောက်ဒုံးကျည်တွေကိုကြီးကြပ်လှုပ်ဆောင်မှုအတွက်တပ်ဖွဲ့အသစ်တခုထူထောင်မယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကတောက်ကြနေနောက်ပိုင်းမှာကြေညာပါတယ်။ဒါ့အပြင်မြေပြင်တပ်ဖွဲ့တွေကိုကြီးကြပ်မဲ့ကြီးတက်ကုတ်ကဲရေးစစ်ဌာနချုပ်တခုနဲ့တိုက်ခိုက်ရေးတပ်ဖွဲ့တွေအတွက်ထောက်ပို့တပ်ဖွဲ့တခုထူထောင်မှုလည်းစီစဉ်ထားတာပါ။အားကောင်းတဲ့စစ်ဖက်ဖြစ်လာရေးတရုတ်နိုင်ငံရဲ့အိမ်မက်ကိုအကောင့်ထည့်ဖို့အခုတပ်ဖွဲ့အသစ်တွေကိုဖွဲ့စည်းတာဖြစ်တယ်လို့သမရရှိချင်းပင်ကပြောပါတယ်။တရုတ်နိုင်ငံဟာနယ်နိမိတ်ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးအာရှနိုင်ငံအများအပြားနဲ့အငင်းပွားနေတာပါ။အထူးသဖြင့်တော့ကြေပြောတဲ့တောင်တရုတ်ပင်လယ်ကနယ်မြေတွေကိုပိုင်ဆိုင်မှုအပေါ်အငင်းပွားနေတာဖြစ်ပြီးအဲဒီကနယ်မြေအလုံးနီးပါးကိုသူတို့ပိုင်တယ်လို့တရုတ်ကကြေညာထားပါတယ်။တရုတ်စီးရေးချက်ထွင်တာဟာအိန္ဒိယနိုင်ငံတွေအတွက်ချိန်ချောက်မှုမဟုတ်ပါဘူးလို့တရုတ်အစိုးရကအခိုင်အမာပြောထားပါတယ်။
ယီမန်နိုင်ငံအစိုးရတပ်ကိုထောက်ခံတဲ့တိုက်ခိုက်ရေးသမားတွေဟာအယ်ကိုင်ဒါအစင်မြင့်ခေါင်းဆောင်တယောက်နဲ့စစ်သွေးကြွတပ်သား၂ယောက်ထက်မနည်းကိုတပ်ဖြတ်ခဲ့တယ်လို့ပြောပါရယ်။အဗ္ဒူအန်ဝါလို့လူသိများတဲ့အလီအဘက်အယ်ရာဘင်ထလက်ဟာစစ်သွေးကြွတွေထိန်းချုပ်ထားတဲ့ယီမန်ရဲ့အကြီးဆုံးပြည်နယ်တစ်ခုဖြစ်တဲ့ဟာဒရာမော့တ်မှာအယ်ကိုင်ဒါတွေတည်ထောင်ထားတဲ့တရားရုံးတစ်ခုရဲ့အကြီးအကဲလည်းဖြစ်ပါရယ်။တောင်ပိုင်းကမ်းခြေမြို့ဖြစ်တဲ့အေဒန်ကိုအဗ္ဒူအန်ဝါရဲ့ကာရာမောင်းနဲ့တွားနေခဲ့တဲ့တပ်ခတ်ခံရတာဖြစ်တယ်လို့ယီမန်အစိုးရပိုင်းကဆိုပါရယ်။လတ်တလောလာတွေအတွင်းယီမန်အစိုးရကိုထောက်ခံတဲ့အရာရှိတွေကိုစစ်သွေးကြွတွေဖက်ကတိုက်ခိုက်မှုတွေတိုးလှုပ်လာနေတာပါ။အယ်ကိုင်ဒါနဲ့အိုင်စစ်သွေးကြွတွေကိုချိန်ဆက်ထားတဲ့အကြမ်းဖက်သမားတွေဟာယီမန်ပြည်တွင်းစစ်ကိုအုံချပြီးတော့အက်ဗဒန်မြို့ကိုသူတို့ရဲ့မဟာဗျူဟာကျတဲ့ကမ်းခြေမြို့အဖြစ်ဝင်ရ ောင်တိုက်ခိုက်ဖို့လုပ်နေတာလည်းဖြစ်ပါတယ်။ယမန်နိုင်ငံထဲမှာအယ်ခိုင်ဒါတွေဟာအကြမ်းဖက်ကွင်းရဲ့အတွက်အန္တရာယ်အရှိဆုံးအဖွဲ့ဖြစ်တယ်လို့အမေရိကန်တို့ဘက်ကရှုမြင်ထားပါတယ်။ဟူသီသဘုံတွေကယမန်နိုင်ငံရဲ့မြို့တော်ဆာနာကိုတင်ပိုက်လိုက်တာကြောင့်သမရအဗ်ဒူရာဘူးမန်ဆွာဟာဒီအစိုးရအဖွဲ့ကအီဒင်မြို့ကိုတင်ရှောင်ခဲ့ရတဲ့2014ခုနှစ်မှာပဋိပက္ခတွေစတင်ဖြစ်ခဲ့တာပါ။သဘုံတပ်တွေဟာအီဒင်မြို့ကိုထပ်ပြီးတင်ပိုက်လိုက်တာကြောင့်ယမန်သမရကဆော်ရီအာရေဗျနိုင်ငံမှာခုံလုံခဲ့ရပါတယ်။ဆော်ရီလက်တပ်တွေကြောထောက်နောက်ခံပြုထားတဲ့ယမန်တပ်တွေကအီဒင်မြို့ကိုပြန်လည်တင်ယူနိုင်ခဲ့ပေမဲ့လို့မြို့တော်ဆာနာကတော့သဘုံတွေလက်ထဲမှာပဲရှိနေပါသေးတယ်။မြေပြင်နဲ့လေကြောင်းတိုက်ခိုက်မှုအတွင်းလူပေါင်း6000ထက်မနည်းသေဆုံးခဲ့ရပြီးယမန်မှာအဆိုးဆုံးဘေးအန္တရာယ်တွေကြောက်နေခဲ့တာလည်းဖြစ်ပါတယ်။ယမန်နိုင်ငံထက်ကလူရေ80ရာခိုင်နှုန်းနီးပါးဟာအစားအစာနဲ့အခြေခံကျန်းမာရေးဆောင်ရှားမှုတွေအရေးပေါ်လိုအပ်နေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတရင်တပတ်တော်မရှိတဲ့အချိန်တွင်ဒုတိယအကြိမ်မြောက်အသေးခံပုံခွဲတာသူတို့လက်ချက်လို့တာလီဘန်တွေကပြောပါတယ်။ကာဘူးမြို့တော်ကစစ်တောက်ဆိုင်တစ်ခုမှာတောက်ကြံနေညနေပိုင်းပေါ်ဖောက်ခွဲမှုကြောင့်လူတစ်ယောက်သေဆုံးပြီး17ယောက်ဒဏ်ရာရသွားပါတယ်။တကြိမ်ထက်မနည်းဖမ်းဆီးတာတွေရှိထားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီတရင်ပတ်အစောပိုင်းကဖြစ်တဲ့တိုက်ခိုက်မှုကိုလည်းသူတို့လက်ချက်လို့တာလီဘန်တွေကကြေညာထားတာပါ။ကာဘူးလေဆိပ်နားလမ်းပေါ်ကကားတစ်စီးကိုဖောက်ခွဲရေးသမားကတနင်္လာနေ့မှာဖောက်ခွဲခဲ့တာလို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဖြစ်ရမှာအကြမ်းသားတဦးထက်မနည်းသေဆုံးပြီး73ယောက်ဒဏ်ရာရပါတယ်။တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအသစ်လုပ်ဖို့ပါကစ္စတန်ကပြင်ဆင်နေချိန်မှာပဲအခုတိုက်ခိုက်မှုတွေဖြစ်တာပါခင်ဗျာ
။ UAE ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ပြခဲ့တဲ့တရင်မအတွင်အိုဟိုင်းယိုမြစ်ဝမ်းဒေသကနေအရှိဖက်အိုကလာဟိုမားကလူတွေဟာရေလွှမ်းမှုတွေတွေ့ကြုံခဲ့ရတာကြောင့်ထောင်နဲ့ချီတဲ့လူတွေဘေးလို့ရရွှေ့ပြောင်းခဲ့ရတယ်လို့လူ73ယောက်ထပ်မင်းသိဆုံးခဲ့ပါရယ်ဒီနောက်ပိုင်းအမေရိကန်နိုင်ငံတောင်ပိုင်းပြည်နယ်တွေကမစ္စစ်ပီပြည်နယ်မြစ်တလျှောက်မှာနေထိုင်ကြတဲ့လူတွေကလည်းရေဘေးအန္တရာယ်အတွက်လိုအပ်တဲ့ပြင်ဆင်မှုတွေလှုပ်ဆောင်နေကြပါရယ်အီလီနွိုက်စ်ပြည်နယ်ထဲကနေရာ12နေရာကိုအရေးပေါ်အခြေအနေကြေညာထားရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးဘရုစ်ရန်နာကလည်းအီလီနွိုက်စ်အမျိုးရသက်ကိုရေလွှမ်းနေတဲ့တောင်ပိုင်းပြည်နယ်တွေမှာအပြက်အစီးတွေနဲ့အောင်ကြိုးပမ်းပေးဖို့နဲ့လူတွေကိုပေးလို့ရရွှေ့ပြောင်းပေးတဲ့နေရာမှာကူညီပေးဖို့ညွှန်ကြားထားပါတယ်။အီလီနွိုက်စ်ပြည်နယ်တောင်ပိုင်းမှာတော့ဇန်နဝါရီလ3ရက်နေ့မှာရေအမြင့်ပေး 48.5 လက်မအထိတက်လာမယ်လို့အမျိုးသားမိုးလေဝသဌာန NWS ကခန့်မှန်းထားပါတယ်။တောက်ကြနေကစလို့ Texas, Oklahoma, The Carolinas, Alabama နဲ့ Kentucky ပြည်နယ်တွေထက်ကဒေသချုပ်မှာရေဘေးအန္တရာယ်တိပိချက်တွေကိုလည်း NWS ကထုတ်ပြန်ထားပါတယ်
။ဆိုမာလီအခြေစိုက်အယ်ရှာဘပ်အဖွဲ့ကလူသေစုဆောင်မှုရိုက်ကူးထုတ်လုပ်ထားတဲ့ဗီဒီယိုအသစ်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီအထဲမှာအမေရိကန်ကရဲတပ်ဖွဲ့ဝင်ရဲ့ပစ်ခတ်မှုတွေနဲ့အမေရိကန်နိုင်ငံတွေကိုမွတ်စလင်တွေဝင်ခွင့်မပြုဘဲပိတ်ပင်ကန့်သတ်ဖို့တမရဝယူကောက်ပွဲဝင်ခွင့်ရရေးကြိုးစားနေသူတူဖြစ်တဲ့ Donald Trump ကပြောတာတွေကိုရိုက်ထားပါတယ်။တောက်ချာနေကထုတ်ပြန်တဲ့အဲ့ဒီဗီဒီယိုဟာအကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့တစ်ဖွဲ့ဖြစ်အမေရိကန်ကသတ်မှတ်ထားတဲ့အဖွဲ့အနေနဲ့အွန်လိုင်းပေါ်ကနေလူသစ်စုဆောင်မှုတွေမစ္စတာထရမ့်ရဲ့တောင်းဆိုချက်ကိုဖော်ပြတာဒါမှမဟုတ်အမေရိကန်မှာလက်ရှိဖြစ်ပျက်နေကြတွေကိုအသုံးပြုတာဟာပထမဆုံးအကြိမ်ဖြစ်ပွဲရှိပါတယ်။အစွန်းရောက်ဂျီဟတ်ဝါဒီတွေကိုလူသစ်စုဆောင်မှုတွေအစ္စလမ်ဘာသာနဲ့မွတ်စလင်တွေကိုဒေါ်နယ်ထရမ့်ကတိုက်ခိုက်ဆော်ကားတဲ့ဗီဒီယိုတွေကို IS လို့ခေါ်တဲ့စစ်သွေးကြောအဖွဲ့ကပြနေတယ်လို့ဒီမိုကရက်တစ်ပါတီဘက်ကနေသမ္မတရွေးကောက်ပွဲဝင်ခွင့်ရဖို့ကြိုးစားနေသူဟီလာရီကလင်တန်ကပြီးခဲ့တဲ့လမှာပြောထားပါတယ်။အဲ့ဒီအချိန်ကသူပြောတာမှန်မှန်ကိုအချက်လက်တွေကိုတိုက်ဆိုင်စစ်ဆေးတဲ့တရားလွတ်တဲ့အဖွဲ့တွေကမေးခွန်းထုတ်ပါတယ်။ဒါပေမဲ့အခုတော့ IS နဲ့တိုက်ရိုက်မဆက်ဆက်တဲ့ Al Shabaab အဖွဲ့ကဒေါ်နယ်ထရမ့်ပြောနေတာကိုရိုက်ယူထားတဲ့ဗီဒီယိုကိုအသုံးပြုလာတာပါ။အမေရိကန်ပြည်ထောင်စုကမွတ်စလင်တွေအနေနဲ့နိုင်ငံတွေကနေထွက်သွားဖို့ဒါမှမဟုတ်ဘာသာရေးစစ်ပွဲဆင်နွှဲဖို့တခုခုကိုရွေးရမယ်လို့အဲ့ဒီပြကွက်ပြီးတဲ့နောက်မှာအမည်မဖော်တဲ့ Al Shabaab ပြောခွင့်ရသူကအင်္ဂလိပ်ဘာသာနဲ့ပြောထားပါတယ်။
အကြမ်းဖက်လုပ်ရက်တွေကျူးလွန်ခဲ့ရဲဆိုတော့လူ48ယောက်ကိုစနေနေ့ကကွမျက်လိုက်တယ်လို့ Sorry Arabia ပြည်ထရေးဝန်ကြီးကပြောပါတယ်။ဒီထဲမှာထင်ရှားတဲ့ Shiite ဘာသာရေးကောင်းဆောင် Niam El Niam လဲပါဝင်ပါတယ်။သူဟာ2017ခုနှစ် Shiite တို့စန့်ကျင်ဆန္ဒပြခဲ့ကြတဲ့ Arab မျိုးဦးလှုပ်ရှားမှုမှာထင်ရှားသူတူဦးလဲဖြစ်ပါတယ်။သူ့ကိုအခုလိုကွမျက်လိုက်တာကြောင့်တိုင်းမြေရင်းက Shiite လူနေစုတွေကိုနှိမ်ချဆက်ဆံတဲ့အပေါ်မကျေမနပ်ဖြစ်တဲ့လူတွေကြားမတည်မငြိမ်ပြန်ဖြစ်လာနိုင်ပါတယ်။ Sorry Arabia မှာအခုလိုကွမျက်မှုတွေကိုလူထုကြားလုပ်လဲရှိပြီးမကြခဏဆိုသလိုကွမျက်ခံရတဲ့လူတွေကိုလူမြင်ကွင်းမှာပြသထားတာမျိုးလည်းရှိတယ်လို့လူအခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့နှစ်သစ်ဂျူညနေခင်းကို IS အစွန်းရောက်အဖွဲ့အနေနဲ့တိုက်ခိုက်ဖို့ကြံစီတယ်လို့စွပ်စွဲခံထားရသူနယူးယောက်မြို့သားဟာစိတ်ကြမ်းမာရေးဆိုင်ရာပြဿနာတွေတစ်သလုံးခံစားလာရတဲ့လူဖြစ်တယ်လို့မိသားစုကပြောပါတယ်။ နယူးယောက်ပြည်နယ်ရိုချက်စတာမြို့ကဘားတစ်ခုကိုတိုက်ခိုက်မယ်ဆိုပြီးအီမန်နျူအယ်လက်မန်ကတဒင်းပေးတူအုပ်ကိုပြောခဲ့ပြီးတဲ့နောက်သူ့ကိုဖမ်းလိုက်တာလို့ FBI တာဝန်ရှိသူတွေကပြောပါတယ်။သူဟာ IS ခေါင်းဆောင်အဘူဘကာအယ်ဘဂဒတ်ကိုတစ္ဆာခံတယ်လို့ဂရီးသစာပြုထားပြီး IS ကာလီဖိတ်နိုင်ငံမှာနေထိုင်ဖို့အတွက်အမေရိကန်ကနေထွက်သွားခြင်းခဲ့တယ်လို့ FBI ကပြောပါတယ်။လူရဲမှုတစ်ခုနဲ့ထောင်ဒဏ်၅နှစ်ကြာခံနေရခြင်းအတွင်းအစ္စလမ်ဘာသာကိုကူးပြောင်းခဲ့တာဖြစ်တဲ့လက်မန်ဟာအားနည်းပြောညံ့ပြီးတော့အလွယ်တကူလှည့်ပြားဆွဲဆောင်လို့ရသူဖြစ်တယ်လို့သူ့ရဲ့ဖခင်ဖြစ်သူကပြောပါတယ်။လက်မန်ရဲ့အကြံအစည်းဆိုတာကိုဖော်ထုတ်ပြီးတဲ့နောက်ရိုချက်စတာမြို့မှာစီစဉ်ထားတဲ့နှစ်သစ်ကျူညံ့နေခြင်းမီရှူမီပန်ပစ်ပေါက်ပွဲကိုဖျက်သိမ်းခဲ့ပါတယ်။
Tel Aviv မြို့ကဘားအပြင်ဘက်မှာတောက်ကြာနေကတနက်နဲ့ပြစ်ခတ်သွားတဲ့လူတယောက်ကို Israel ရဲကလိုက်လံရှာဖွေနေပါဗျ။ဒီပြစ်ခတ်မှုမှာလူ၂ယောက်သေဆုံးပြီးတော့၃ယောက်ဒဏ်ရာရသွားပါဗျ။ကျော်ပိုးအိတ်တလုံးနဲ့အေးအေးဆေးဆေးဈေးဝယ်ခြင်းအဆောင်ထားတဲ့မျက်မှန်တပ်ထားတဲ့လူငယ်တယောက်ကိုအနီးကစတိုးဆိုင်တစ်ခုရဲ့လုံခြုံရေးကင်မရာမှတ်တမ်းမှာတွေ့လိုက်ရတာပါ။ဆိုင်မဝကိုသူလမ်းလျှောက်သွားပြီးတော့သူ့ကျော်ပိုးအိတ်ကိုဈေးဝယ်တွန်းလဲထဲထည့်လိုက်ပြီးတဲ့နောက်တနက်တလက်ကိုဆွဲထုတ်လိုက်ပြီးလမ်းထဲကလူတွေကိုစပြီးပြစ်ခတ်တာကိုကင်မရာမှတ်တမ်းမှာတွေ့ရပါတယ်။အဲ့ဒီလိုပြစ်ခတ်တက်ခိုက်ပြီးတာနဲ့တနက်သမားလူငယ်ထွက်ပြေးသွားပါတယ်။လုံခြုံရေးကင်မရာမှတ်တမ်းကိုအစ္စရေးရုပ်မြင်သံကြား Channel 10မှာထုတ်လွှင့်ပြသတဲ့အခါတနက်သမားရဲ့အဖေကသူ့သားကိုမှတ်မိသွားပြီးတော့အာဏာပိုင်တွေကိုအကြောင်းကြားလိုက်တာဖြစ်တယ်လို့ AP သတင်းဌာနကဆိုပါတယ်။နှစ်ဖက်ကြားတင်းမာမှုတွေပြေလျော့စေဖို့ရည်ရွယ်တဲ့အနေနဲ့လက်တလောတိုက်ခိုက်မှုမှာလက်တလောတိုက်ခိုက်မှုအတော်များများမှာအစ္စရေးတို့ရဲ့လက်ထက်ကြောင့်တေဆုံသွားတဲ့ပါလက်စတိုင်းလူမျိုး23ယောက်ရဲ့အလောင်းတွေကိုဂျော်ဒန်မြစ်နောက်ဖက်ကမ်းကိုပို့ပေးပြီးတဲ့နောက်ပိုင်းအခုလိုပြစ်ခတ်တိုက်ခိုက်မှုဖြစ်သွားတာလည်းဖြစ်ပါရဲ့ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ bami.boenews.com မှာကျွန်တော်တို့တင်ဆက်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားရပါမယ်။အစိုးရနဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ကြားအပြစ်ခတ်ရစေးစာချုပ်လက်မှတ်ထိုးပြီးတဲ့နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်အပြစ်ရလက်မှတ်ထိုးထားတဲ့ RCSSSA ရှမ်းပြည်တောင်ပိုင်းတပ်နဲ့အစိုးရတပ်တို့ကြား2015-2016 နှစ်သစ်ကူးချိန်မှာလူသေတဲ့အထိတိုက်ပွဲဖြစ်ခဲ့ပါတယ်။ဒေသတွင်းနေမြေပိုင်နဲ့တိတိကျကျမတတ်မှတ်နိုင်သေးသဖြင့်ဒီလိုစီရေးတင်းမာမှုတွေဖြစ်နိုင်တယ်လို့တိုက်ပွဲတွေဖြစ်ရတဲ့အတွက်လဲရှမ်းပြည်သူတွေအနေနဲ့ငြိမ်းချမ်းရေးအပေါ်ယုံကြည်မှုပြတ်ပြားစေတယ်လို့ရှမ်းလူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။မကြာမီရပိုင်းမှာပဲအပြစ်ရတိုင်းသားလက်နက်ကင်တွေနဲ့အစိုးရတို့ကြားငြိမ်းချမ်းရေးညီလာခံကျင်းပဖို့ရှိနေတာပါအချိန်အသေးစိတ်ကိုဆက်သွယ်မြင်မြန်တဲ့မတ်စုမုံကတင်ပြပါမယ
်ဟုတ်ပါတယ်အခုဖြစ်ပွားခဲ့တဲ့တိုက်ပွဲဟာတနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA လက်မှတ်ထိုးခဲ့တဲ့2015အောက်တိုဘာလ15ရက်နေ့နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ RCSSSA နဲ့အစိုးရတပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်ပါတယ်။ RCSS ဘက်ကတပ်သားတဦးသေဆုံးခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီဇင်ဘာလ31ရက်နေ့ကရှမ်းပြည်နယ်မိုင်းပြင်းမြို့နယ်မိုင်းပူလုံဒေသရင်းက RCSS နဲ့မြန်မာစိုးရတပ်ခလာရ208တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ရှမ်းတန်တော်စစ်ရဲ့အယ်ဒီတာချုပ်ဆိုင်းယင်းဖုံမင်းကခုလိုပြောပြပါဗ
ါး31ရက်နေ့မွန်းလွဲတနာရီရနေပြီးတော့မှတနာရီ40လောက်အထိဒီမုံပူးလုံရွာနာမှာ RCSS နေတဲ့တပ်စခန်းတစ်ခုရှိပါတယ်ခင်ဗျအဲ့ဒါကိုစိုးရတပ်ခလာရခြေလင်းတိုက်ရင်208ကနေပြီးတော့မှစစ်ကြောင်းတစ်ခုကမုံပူးလုံနာမှာရှိတဲ့ RCSS ရဲ့နေထိုင်တဲ့နေရာပေါ့နော်အစိုးရတပ်ကလာရောက်တိုက်ခိုက်လို့ဒီမိနစ်40လောက်ဖြစ်ပွားခဲ့တယ်ပေါ့နှစ်ဖက်တိုက်ခိုက်မှုပေါ့အဲ့ဒီတိုက်ခိုက်မှုကြောင့် RCSS ဘက်ကရဲဘော်တရားကိုကြာဆုံးနဲ့တရားတန်ရရတယ်ဒီအစိုးရတပ်ဘက်ကဒီဂျစ်တန်ရရှိတဲ့လူ4ယောက်ထက်မနည်းရှိတယ်တဲ့ဒီအစိုးရတပ်ဘက်က RCSS ကနေပြီးတော့မှနေရာအတိတ်လာချလို့တိုက်ပွဲဖြစ်ရတယ်လို့တော့ပြောတယ်ခင်ဗျာအဲ့ဒီအစိုးရတပ်ဘက်ကပေါ့နော်ဒါပေမဲ့ဒီရွာခံတွေကိုမေးကြည့်တော့နှစ်ကိုယ်ကလေးကဒီခွန်စာခစ်ကလေးက RCSS ရှမ်းလက်နဲ့ကင်အုပ်စုကအဲ့ဒီရွာနာမှာနှစ်ကိုယ်ကလေးကရှိနေတယ်လို့ကြားသိရပါတယ်ခင်ဗျာ
တိုင်းရင်းသားဒေသတွေမှာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိကျတဲ့နယ်မြေပိုင်နဲ့သတ်မှတ်ချက်မရှိသေးသေး၍ဒီလိုတိုက်ပွဲတွေဖြစ်နေအောင်ပါပဲလို့လဲရှမ်းတန်တော်စင်အယ်ဒီတာချုပ်ကပြောပါတယ
်တကယ်တမ်းပေါ်တော့ဒီနေရာချထားရေးမလုံနိုင်တရွေ့တော့တိုက်ပွဲတွေကတော့ဖြစ်နေအောင်ပါပဲဘာဆိုတော့ဖြစ်တဲ့တိုက်ပွဲတိုင်းကကျွန်တော်တို့လေ့လာကြည့်တာတော့ RCSS ကလည်းသူတို့ နေတဲ့နေရာသူတို့တွားလာလှုပ်ရှားတဲ့နယ်မြေလို့အမြဲပြောပါတယ်ခင်ဗျာဒါပေမဲ့အစိုးရတပ်ဖက်ကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်လည်းသူတို့ကလည်းဒီ RCSF ကခွင့်မတောင်းဘဲနဲ့လက်နဲ့ကန်ပြီးတွားလာတယ်ဆိုပြီးတော့မှဒီအစိုးရတပ်ဖက်ကလည်းအင်အားတုံးတက်ခိုက်တာတွေအမြဲတမ်းကြုံလက်ကြုံထားရှိပါတယ်ခင်ဗျာ
အပြည့်ရဲ့စာချုပ်ထိုးပြီးကမှအခုလိုမျိုးမြန်မာစစ်တပ်ဘက်က RCSS SSA တောင်ပိုင်းတပ်ကိုလာရောက်တိုက်ခိုက်ခဲ့တဲ့အပေါ်ရှမ်းလူတို့ရဲ့ယုံကြည်မှုပြက်ပြားခဲ့ရတယ်လို့စိုးရင်စိတ်တွေရှိနေတဲ့တချို့ပြည်သူတွေရဲ့တန်ရစိတ်တွေကိုလည်းပုံမခိုင်ပါစေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကရှမ်းလူငယ်ဆိုင်းဆိုင်လင်းကသုံးသပ်ပါတယ
်ကျွန်တော်တို့ငင်းငိုင်းကြီးတစ်ခုလို့ကျွန်တော်တို့ပြောလိုက်ရင်ယုံကြည်မှုကအရင်ကြီးကြီးပါပဲဒီကူတွေကကျွန်တော်တို့ရှိနေတဲ့တန်ရစိတ်တွေယုံကြည်မှုတွေပြက်ပြားသွားနိုင်တယ်နှစ်ဖက်စလုံးအနေနဲ့တော့ကျွန်တော်တို့ဖြစ်စေချင်တာကတော့ပြည်ရစီမကျွန်တော်တို့အခုတွားနေတဲ့ဒီ NCA ပေါ့နော် ANCA မဟုတ်ဘဲနဲ့ကျွန်တော်အားလုံးပါဝင်ပူးပေါင်းတဲ့ NCA ကိုကျွန်တော်တို့တွားစေချင်ပါတယ်နောက်ပြီးတော့နယ်မြေရှင်းလင်းရေးဆိုတဲ့ခေါင်းစဉ်တစ်ခုနဲ့ကျွန်တော်တို့ဒီတက်ချက်နေတာမျိုးတွေကိုကျွန်တော်တို့ဖြစ်စေချင်ပါဘူးကျွန်တော်တို့ဒီချမ်းပြည်နယ်မှာရှိနေတဲ့လူတွေမှမဟုတ်ပါဘူးမြန်မာနိုင်ငံတစ်နိုင်ငံလုံးမှာရှိနေတဲ့ပြည်သူလူထုအားလုံးကငြိမ်းချမ်းရေးကိုတောင်းတနေပါပြီ
အခုလို RCSS နဲ့တိုက်ပွဲဖြစ်ခဲ့တဲ့အတွက်ရှမ်းပြည်နယ်အတွင်းငြိမ်းချမ်းရေးအပေါ်ဘယ်လိုတက်ရောက်မှုတွေရှိနိုင်ပါသလဲဆိုတာကိုလည်းရှမ်းပြည်နယ်အရေးလေလာသူစိုင်းရင်ဖုံးမင်းကအခုလိုသုံးသပ်ပါတယ
်ဒီ RCS ကအစိုးရတက်နေအနည်းဆန်းဆုံးတပ်ဖွဲ့ဖြစ်နေတာတောင်မှလာရောက်တိုက်ခိုက်တယ်ဆိုပြီးတော့မှဒီရှင်းရှင်းပြောလို့ရှိရင်ဒီတိုက်ခိုက်မှုကယုံကြည်မှုအားနည်းစေတာပေါ့အစိုးရတက်ဖက်ကဒီတိုက်ချင်တဲ့တိုက်တက်ဖွဲ့ကိုသူကအင်အားတုံးပြီးတော့မှလာရောက်တိုက်ခိုက်တယ်ဆိုတဲ့ဟာကရှမ်းရေးအပေါ်ယုံကြည်မှုကတော့လူထုရောနောက်ပြီး RCS ကိုတိုင်ကလည်းတဖက်ကလည်းတနက်ကင်ထားတယ်ယုံကြည်စိတ်ချမှုကလည်းမရှိတော့အတင့်ပြင်တဲ့အနေထားမှာအမြဲတမ်းရှိနေရတာပေါ့
ရှမ်းပြည်နယ်တွင်းမှာအပြစ်ရမထိုးထားသေးတဲ့ SSPB SSA မြောက်ပိုင်းတပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ TLLA တအောင်ပလောင်လွတ်မြောက်ရေးတပ်နဲ့လည်းအစိုးရတပ်တို့ကြားတိုက်ပွဲတွေကဇက်တိုက်ဆိုသလိုဖြစ်နေတာပါ TLLA ကို RCS ရှမ်းပြည်တောင်ပိုင်းတပ်ဖက်ကအစိုးရတပ်နဲ့ပူးပေါင်းတိုက်စစ်ဆင်ပါတယ်လို့ TLLA ဘက်ကဆွဆွဲထားပေမဲ့လို့ RCS ကတော့ညှင်းချက်ထုတ်ထားပါတယ်ဒီလိုမျိုးနယ်မြေတွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေကြားစီးရဲတင်းမာမှုတွေဖြစ်နေတဲ့အပေါ် UNFC ညင်ညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကလည်းဝေရောက်ဖြေရှင်းပေးနေခြင်းလည်းဖြစ်ပါတယ် RCS နဲ့ဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးတော့ဘလို့ညှိနှိုင်းဆောင်ရွက်မှုတွေရှိနေပါသလဲဆိုတာကိုလည်းမြန်မာညီညွတ်ရေးစင်တာကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးတစ်ချိန်တည်းမှာပဲအပြစ်ရဲ့စာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်၈ဖွဲ့အစိုးရလွှတ်တော်တပ်မတော်နဲ့နိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေပါတက်ရောက်ကြမယ်ပြည်ထောင်စုညီညွတ်ရေးညီလာခံကလည်းလာမယ့်ဇန်နဝါရီလ၁၂ရက်နေ့မှာကျင်းပတော့မှာဖြစ်ပါတယ်အပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုပါပါဝင်တက်ရောက်ဖို့ဖိတ်ခေါ်ထားတဲ့ဒီညီညွတ်ရေးညီလာခံမှာအမျိုးသားပြန်လည်တင့်မြက်ရေးလက်နက်ကိုင်ပဋိပက္ခတွေချုပ်ငြိမ်းရေးအပါအဝင်နိုင်ငံရေးညီလာခံနဲ့အဖြေရှာရေးတွေကိုပါဆွေးနွေးကြမှာဖြစ်တယ်လို့လည်းသမ္မတကထုတ်ပြန်ကြေညာထားတာဖြစ်ပါတယ်ရှင
်မဆုမွန်ပြောပြသွားတာပါတိုင်းသားတိုက်ပွဲတွေဘက်ကနေရွေးကောက်ပွဲနောက်ဆက်တွဲအခြေအနေတွေဘက်ကိုလည်းကြည့်အောင်ပါပြီးခဲ့တဲ့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်သူကိုစလေလောင်း6000ကျော်မှာအယောက်100ကျော်ဟာရွေးကောက်ပွဲစီးမြင်အရာတင်သွင်းရမယ်ရွေးကောက်ပွဲကာလအတွင်းကုန်ကျထားတဲ့ကုန်ကျဈေးကိုတင်ပြခဲ့ခြင်းမရှိဘူးလို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်ဒီလိုမတင်ခဲ့တဲ့ကိုစလေတွေကိုကော်မရှင်ကနေခုံအဖွဲ့ဖွဲ့စည်းကစစ်ဆေးသွားမယ်လို့လဲကော်မရှင်ကပြောပါတယ်စစ်ဆေးပြီးတည်ဆဲဥပဒေအရအရေးယူတဲ့မယူတဲ့ကိုဆုံးဖြတ်မယ်လို့လဲဆိုပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မေခါကသတင်းပေးပို့ထားပါပ
ါဟုတ်ကဲ့ပါပြီးခဲ့တဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သူကိုယ်စားလှယ်လောင်း6000ကျော်မှာအယောက်100ကျော်ဟာရွေးကောက်ပွဲစီးမြင်ရာတင်သွင်းရမယ်ရွေးကောက်ပွဲကာလအတွင်းကုန်ကျထားတဲ့ကုန်ကျစရိတ်ကိုတင်ပြခဲ့ခြင်းမရှိပါဘူးဒီလိုတင်ပြခဲ့ခြင်းမရှိသူတွေကိုလာမယ့်ဇန်နဝါရီဒုတိယပတ်ထဲမှာခုံရုံးဖွဲ့စစ်ဆေးတော့မယ်လို့ရွေးကောက်ပွဲကော်မရှင်ကအမည်မဖော်လိုတဲ့ညွှန်ကြားရေးမှူးတဦးက VOA ရဲ့မေးမြန်းမှုကိုခုလိုဖြေကြားခဲ့ပါတယ်
100ကျော်ရှိတယ်တိုင်းနယ်လုံးမှာမပါဘူးတိုင်းနယ်ကိုယ်စားလှယ်မပါဘူးအဲ့ကျွန်တော်တို့ဒီကနေ့တရားရုံးနဲ့ဆင်တယ်ပြစ်ပြီးတော့မှသူတို့ကပြန်ပြီးထုချေတော့တင်တယ်အင်းပြီးတော့မှဒါကိုတရားရုံးနဲ့ဆင်ပြီးတော့ဆုံးဖြတ်ပေးတယ်ဒီဘက်ခေါ်တဲ့တရားခွင်ခေါ်လိုက်တဲ့ကျွန်တော်ကဘယ်တော့တင်ပါလဲမတည်ဘူးသူတို့တင်တယ်ကျွန်တော်ဘာကြောင့်တော့ကြလို့ဆိုအကြောင်းပြချက်လေးနဲ့တင်ပေါ့အကြောင်းပြချက်နဲ့မတည်တဲ့သူကလုံးဝမတည်တဲ့သူကသွားမှာပဲအဲဟိုတော့ကြတဲ့သူကတော့ဘာကြောင့်တော့ကြတယ်တင်ရမှာပေါ့တင်လို့ရှိရင်သူတို့ကျွန်တော်တို့ကပြန်စဉ်းစားပြီးမှာပေါ့စဉ်းစားပြီးလို့ဆိုတော့လူကြီးတွေကဒါတို့တရားခွင်စဉ်းစားပြီးမှဆိုတာဘာကြောင့်မှန်သလားတို့တော့ကြတာမှန်သလားမှန်လားဆုံးဖြတ်ပြီ
လက်ရှိမှာကုန်ကျစရိတ်မတင်ခဲ့တဲ့ကိုစလေဦးရေဟာအယောက်100ကျော်ရှိတယ်လို့ဒါကော်မရှင်ကပြောဆိုထားပြီးဘယ်ပြည်နယ်ဘယ်တိုင်းကဘယ်နှဦးလဲဆိုတာကိုတော့တိကျစွာမပြောခဲ့ပါဘူးဒီပြင်ဘယ်ပါတီဝင်တွေလဲဆိုတာကိုလည်းပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးမတင်ခဲ့တဲ့ကိုစလေတွေအနေနဲ့ခုံရုံးမှာဘာကြောင့်မတင်ပြနိုင်ခဲ့တယ်လဲဆိုတာကိုအကြိုးအကြောင်းနဲ့အထောက်ထားခိုင်လုံစွာတင်ပြရမှာပါခုံရုံးကနေဒါကိုစစ်ဆေးမှာဖြစ်ပြီးစစ်ဆေးရသမျှကို ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းတာကော်မရှင်ကနေကိုစလဲလောင်းအရေးချင်းပြည်ရင်းသူဟုတ်မဟုတ်ကိုဆုံးဖြတ်မယ်လို့အဲ့ဒီအမည်မဖော်လို့တဲ့ညွှန်ကြားရေးမှူးကပြောပါတယ်။ကုန်ကြစိတ်မတင်ခဲ့တဲ့အရောက်တရာကြောင့်မှအနိုင်ရရွေးကောက်ပွဲကိုစလဲတွေမပါဝင်ဘူးလို့ကော်မရှင်ကပြောပါတယ်။ထုတ်ပြန်ထားတဲ့သက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲနီးဥပဒေ89အရရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်သူကိုစလဲတိုင်းဟာရွေးကောက်ပွဲအတွက်ကုန်ကြစိတ်တွေကိုကော်မရှင်ကနေအနိုင်ရကိုစလဲအမည်စရင်ကြေညာပြီးတဲ့နေ့ကနေစပြီးရပ်ပေါင်း30အတွင်းမှသက်ဆိုင်ရာခရိုင်ကော်မရှင်တွေကိုတင်ပြရမယ်လို့ဖော်ပြထားပါတယ်။မတင်သွင်းမှာကသက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲနည်းဥပဒေ84အရအရေးအချင်းပြည့်ဝင်သူလို့သတ်မှတ်ကြေညာခံရမှာဖြစ်ပြီးလာမယ့်ကြားပြတ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ခံရမှာဖြစ်ပါတယ်။လက်ရှိမှာကချင်ပြည်နယ်ဗမော်ခရိုင်မှာကိုယ်စားလှယ်လောင်း18ဦးဟာကုန်ကြစိတ်လာရောက်တင်ပြခြင်းမရှိဘူးလို့အဲ့ဒီခရိုင်ကော်မရှင်အတွင်းရေးမှူးဦးကျော်သိန်းဦးက VOA ကိုခုလိုပြောပြပါတယ်။
အားလုံးကျွန်တော်ဆက်ကွန်ရောက်ကြရတယ်123ရောက်ပါလေ။ဟောသုံးခုသလုံးရတယ်။ဟောပြည်သူ့တို့မှာတယောက်ကျန်တာပေါ့နော်။ပါတီဘုံလုံးတော့မမှတ်ဘူး။အားလုံးဆက်ကွန်ရောက်ကိုအများဆုံးကတော့ချင်းဒီမိုကရေစီပါတီကနေ5ရောက်၊အစညာ4ရောက်။ဟောပါတီတစ်ခုချင်းတစ်ခုချင်းစီတော့အဲ့လိုတော့ကြောက်ကြရမှရှိပြီ။ကျွန်တော်တို့ကညာဇာတော့တက်ပြီလေ။
ကုန်ကြစိတ်လာရောက်တင်သွင်းခြင်းမရှိတဲ့ပါတီတွေကတခုဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီကအတွင်ရေးမှူးဦးမရန်ရီကတော့မတင်ပြတဲ့အပေါ်အခုလို့ပြောပြပါဗျ။ဟ
ိုတယောက်ကသူကဟိုမူးမော့မင်းစန္ဒနေပြီးသူကဟိုယူကော့ပွဲမတိုက်ချင်မတော့လေချက်တော့ ਆ လေ။သူကဘာမှမလုပ်ရဘူးဒီတိုင်းပဲ။သွားလာလည်းမလွယ်ဘူးလေ။အဲဒါသူလည်းမတင်တော့ဘူး။တဲလက်ကြီးဆိုတဲနေလေ။ဘာမှလည်းကုန်ကြစိတ်မရှိဘူးတော့သူကပြီးသွားပြီ။ဟိုအစားမတင်ဖြစ်တာတူပါ။ပြီးရတဲ့ချွာတွေကမင်းဆုံးရဆိုဇင်းတင်ရမှာဆိုတော့မတိဘူးလေမလိုဘူးလို့ထင်လို့သူကသူတို့ကချွာတွေကအဲလေတို့ဘာလို့တောင်ရလို့ဘာလို့ဆင်းသွားတယ်ဟိုအဲ့အရာမျိုးတွေရရှိတာပေါ့အစ်စ်တွေလဲမရဘူးသူတို့နဲ့နောက်မှပဲသူကတွားခေါ်ယူမှပဲလုတ်ခိုင်းတာအဲ့ကြောင့်နင်းနေတော့ကြာသွားတာပ
ါပြီးခဲ့တဲ့ရွေးကောက်ပွဲမှာပါတီပေါင်း90ကျော်ကလွှတ်တော်ကိုယ်စားလှယ်ပေါင်း6000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်စည်းရင်းအရ2010ရွေးကောက်ပွဲမှာလဲကုန်ကြစိတ်မတင်သွင်းနိုင်ခဲ့တဲ့ကိုယ်စားလှယ်ဥယျာဉ်ဟာ100ကျော်ရှိခဲ့တယ်လို့ကော်မရှင်ကပြောပါတယ်အဲ့ဒီတုန်းကကိုယ်စားလှယ်ပေါင်း3000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးကုန်ကြစိတ်မတင်ခဲ့တဲ့ကိုယ်စားလှယ်တွေကိုစစ်ဆေးရမှာကိုယ်စားလှယ်30ကျော်ဟာတိကျတဲ့အထောက်အထားတင်ပြနိုင်ခြင်းမရှိခဲ့တာကြောင့်အမည်ပြတ်စည်းရင်းကြေညာခံခဲ့ရတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရှင်
VOA သတင်းတော်မေခရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါနောက်ထပ်2 နာရီအကြာည9 နာရီမှာတင်ဆက်မဲ့ VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအတည်ပြုချင်ပါတယ်ခင်ဗျာ
ကျွန်တော်တို့6ခုနှစ်သစ်တွေရောက်လာပြီးမကြခင်လပိုင်းတွေတွင်လွတ်တော်အစ်အစိုးရအဖွဲ့အစ်တွေပေါ်ပေါက်လာတော့မှာပါစည်စုနှစ်ပေါင်းများစွာတွင်ဘယ်တော့ကနေမှမတူတဲ့အခြေအနေအသစ်တွေဖြစ်လာတော့မယ့်အလားအလာနဲ့အတူဒေသတွင်းနဲ့နိုင်ငံတကာမှာအောက်ကျနောက်ကျဖြစ်ခဲ့ကြရတဲ့မြန်မာနိုင်ငံသားတွေဒီနှစ်သစ်နဲ့အတူခေါင်းထောင်မော်ကြွားနိုင်ကြတော့မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်နေပါပြီလားအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ရဲ့ဖုန်းနံပါတ်က12323822555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီကနေ့ည9:00မှာဆွေးနွေးကြမယ့် VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော်တာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ကြပါမယ်။ပင်နီဆလင်ဆေးကိုစတင်တွေ့ရှိခဲ့တဲ့1928ခုနှစ်ကတည်းကစပြီးကူးစက်ရောဂါအများပြားကိုဟန်တားရမှာပရိဇီဝဆေးကိုအသုံးပြုခဲ့ကြပါတယ်။ဒါပေမဲ့လည်းအခုခါမှာတော့အာနိသင်အပြင်းထန်ဆုံးပရိဇီဝဆေးကိုတော့မှခုခံနိုင်စွမ်းရှိတဲ့ဘက်တီးရီးယားပိုးတွေပိုများလာတာကိုဆရာဝန်တွေတွေ့မြင်လာကြပါတယ်။ပုဂ္ဂလိကဆရာဝန်တွေနဲ့ဆေးရုံတွေမှာပရိဇီဝဆေးကိုသုံးဆွဲတဲ့အလေးထားတွေကိုမပြောင်းလဲနိုင်သေးတော့ဆေးပညာလောကမှာအပြောင်းလဲတွေအကြီးအကျယ်ရှိလာလိမ့်မယ်လို့လဲ VOA သတင်းတော် Carol Pearson သတင်းပေးပို့ထားတာကိုရှားဖောင်ကပြောပြပါမယ်
။ကဘာကြီးဟာတာမန်ယောဂါတွေကြောင့်လူအသေးပြပိုများလာနိုင်တဲ့ပရိဇီဝဆေးသုံးဆွဲမှုအလွန်ခက်တခက်ကိုဦးတည်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က2015ခုနှစ်ထဲမှာပဲသတိပေးထားပါဗျ။ မေရိကန်ပြည်ထောင်စုယောဂထိန်းချုပ်ရေးဌာန CDC ကဒေါက်တာမိုက်ကယ်ဘဲကတော့
In India alone there's an estimated 58,000
ဆေးမတော်ရတဲ့ယောဂတမျိုးကြောင့်အိန္ဒိယနိုင်ငံတနနိုင်ငံထဲမှာပဲတစ်နှစ်အတွင်းခန့်မှန်းကျေနှုန်းစုအရွယ်ကလေး 98,000 တည်ဆုံးခဲ့ရပါတယ
်ဆေးမတော်ရတဲ့ယောဂပိုးတွေကြောင့်2014ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုမှာတည်ဆုံးသူပေါင်း 23,000 လောက်ရှိတယ်လို့လည်း CDC ကခန့်မှန်းထားပါတယ
် For the longest time we've had a number of different
ဆေးမတော်ရဆေးမစုံကိုအချိန်မီရနိုင်တဲ့အကြာဆုံးကာလမှာတော့တစ်ခုမရဘူးဆိုရင်နောက်တစ်ခုကိုပြောင်းသွင်းရမှာပဲကန်ဆိုးကျင်တော့အခုချိန်မှာပဋိဇီဝဆေးတွေရနိုင်တဲ့အခြေအနေက၃ညအဆင့်မှာရောက်နေပါတယ
်ဘက်တီးရီးယားပိုးတွေဟာတစ်ချိန်လုံးပြောင်းလဲပေါ်ပေါက်နေရမှာဆေးတွေနဲ့သက်ပေမဲ့လည်းရှင်ကျန်ရစ်တဲ့ပိုးတွေကအစ်စ်မွေးထုတ်ပေးနေတာပါပဋိဇီဝဆေးတွေဟာအလိုလျောက်ဆေးတံခံနိုင်လာတာမျိုးမဟုတ်ပဲပဋိဇီဝဆေးမာရွင်သုံးဆွဲမှုကြောင့်ပဋိဇီဝဆေးကိုခံနိုင်ရရှိတဲ့ပိုးမွားတွေပေါက်ဖွားလာတာလည်းဖြစ်ပါတယ်ပရိဇီဝဆေးတွေဟာဘက်တီးရီးယားပိုးတွေကိုပဲထိထိရရဟန့်တားနိုင်ပြီးတုတ်ကွေးနဲ့အေးမိတာလိုဗိုင်းရပ်စ်ပိုးတွေကိုဟန့်တားနိုင်စွမ်းမရှိတာကိုလူတွေနားမလည်ကြတဲ့အတွက်လည်းအခြေအနေတွေပိုဆိုးလာနေတာပါပြဿနာကိုဖြေရှင်းနိုင်ဖို့အတွက်သိပ္ပံပညာရှင်တွေကလည်းဆေးအသစ်တွေထုတ်လုပ်ဖို့ကြိုးစားနေကြပါတယ
် But more crucially right now is saving
ဒါမှမဟုတ်ကျွန်တော်တို့မှာရှိထားပြီးသားတွေကိုထိန်းထားဖို့ကပိုအရေးကြီးပါတယ်
ယောဂပိုးထိန်းချုပ်ရေးဌာန CDC ရဲ့လေ့လာတွေ့ရှိချက်အရအမေရိကန်ပြည်ထောင်စုမှာရှိတဲ့ဆေးရုံတွေမှာဆေးအညွန့်တွေကိုလိုအပ်တာထက်ပိုမိုပေးကြတာကိုတွေ့ရတယ်လို့ဆိုပါရယ်ပရိစီဝဆေးအညွန့်တွေကိုပေးတဲ့အခါမှာဆရာဝန်တွေအနေနဲ့ပိုမိုသတိထားကြဖို့ကိုလည်း CDC ကတိုက်တွန်းထားပါရယ်ကုသယောဂပိုးဖြစ်စေတဲ့အကြောင်းရင်းတွေကိုလည်း CDC ကရှာဖွေလေ့လာနေပါတယ
် Antibiotic resistance is not only being generated
ပရိဇီဝဆေးတွေမတိုးတော့တာဟာအသုံးများလွန်တာတစ်ခုတည်းကြောင့်မဟုတ်ပဲတန့်ရှင်းမှုမရှိတဲ့မြေကြီးနဲ့မတော်တဆထိမိတာမျိုးတွေကြောင့်လည်းဖြစ်တတ်တဲ့အတွက်ကုသမှုကိုထိန်းချုပ်တဲ့အပိုင်းကလည်းညီလူညီမျှအရေးကြီးပါတယ
်ပရိဇီဝဆေးတွေကိုတောက်တဲ့အခါလူတွေဟာပြန်လည်နေကောင်းလာသည့်တိုင်အောင်ပေးထားတဲ့အညွန်အတိုင်းပြီးအောင်တောက်ကြဖို့နဲ့ဒီကိစ္စကိုတဦးချင်းအနေနဲ့လဲကူညီနိုင်ကြောင်းယောဂထိန်းချုပ်ရေးဌာန CDC ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။ပရိဇီဝဆေးအသုံးပြုတဲ့ခေတ်နောက်ပိုင်းရုပ်တရက်ဖြစ်မလာအောင်ကဘာတဝမ်းအတိုင်းအတာနဲ့ကာကွယ်လှုပ်ဆောင်ကြဖို့ကလိုအပ်နေပါသေးတယ်ရှင်
။ရှားပေါင်းတင်ပြခဲ့တာပါ။ VOA ထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သိချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ။ကြခင်ကျွန်တော်တို့အစီအစဉ်လေးအဆုံးသတ်တော့မှာပါအခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကတင်ပြပါမယ
်ပါကစ္စတန်နဲ့ဆက်နေထိစပ်နေတဲ့အိန္ဒိယနိုင်ငံပန်းချပ်ပြည်နယ်ကလေတပ်အခြေစိုက်ဆံတစ်ခုမှာတနေ့လုံးဖြစ်တဲ့တိုက်ခိုက်မှုအတွင်းတနက်သမား၄ဦးနဲ့အဆောင်တပ်သား၂ဦးသေဆုံးသွားတယ်လို့အရာရှိတွေကပြောပါရယ်ပနနုတ်လေတပ်စခန်းကိုစနေနေ့မနေ့အစောပိုင်းမှာတနက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးနိုင်အတော်ကြောင်တနက်တန်တွေကြားနေခဲ့ရတာပါတိုက်ခိုက်ရေးသမားတွေဘသူဘဝဖြစ်တယ်ဆိုတာစုံစမ်းနေဆဲဖြစ်တယ်လို့အိန္ဒိယအရာရှိတွေကပြောပါရယ်သူတို့ဟာအိန္ဒိယနိုင်ငံအုပ်ချုပ်မှုအောက်ကကက်ရှမီးယားဒေသကိုခွဲထက်လို့တဲ့ပါကစ္စတန်နိုင်ငံအခြေစိုက်မိုဟာမက်ရဲ့တမရော်လို့ခေါ်တဲ့စစ်သွေးကြွအုပ်စုကဖြစ်မယ်ဆိုပြီးတော့အိန္ဒိယအလုံးကျုံရဲ့အရာရှိတချို့ကပြောပါရယ်အိန္ဒိယချင်းဖြစ်တဲ့ပါကစ္စတန်နိုင်ငံသားမကအိန္ဒိယရဲ့အိန္ဒိယချင်းနိုင်ငံအားလုံးနဲ့ငြိမ်းချမ်းရေးကိုယ်တော်လိုလားကြောင်းဒါပေမဲ့အိန္ဒိယကိုအကြမ်းဖက်တိုက်ခိုက်လာရင်အလားတူတံပြန်တုံ့ပြန်သွားမယ်လို့အိန္ဒိယပြည်ထရေးဝန်ကြီးကရုံမြင့်တန်းကြားမိန့်ခွန်းမှာစစ်ကလုံးတွေကိုတရီထားတုံ့နှုံပြောဆိုသွားပါရယ်တရုတ်နိုင်ငံဟာပေါ်အားကောင်းပြီးတော့စွမ်းဆောင်ရည်ပိုကောင်းတဲ့စစ်တပ်ကိုတည်ဆောက်နေရတဲ့အမျှတပ်ဖွဲ့အသစ်3ခုကိုဖွဲ့စည်းလိုက်ပါတယ်။ရှင်ပြည်နယ်နမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့အပေါ်သူ့အနေထားကိုအားကောင်းအောင်လုပ်နေချိန်မှာပဲအခုလိုတပ်ဖွဲ့အသစ်ကိုဖွဲ့စည်းလိုက်တာပါ။နိုင်ငံရဲ့မဟာဗျူဟာမြောက်ဒုံးကြီးတွေကိုကြီးကြပ်လှုပ်ဆောင်မှုအတွက်တပ်ဖွဲ့အသစ်တခုထူထောင်မယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကတောက်ကြတဲ့နောက်ပိုင်းမှာကြေညာပါတယ်။ရှင်မနိုင်ငံထဲကအစိုးရတပ်ကိုထောက်ခံတဲ့တပ်ခိုက်ရေးသမားတွေဟာအယ်ခိုင်ဒါအစစ်မြင့်ကောင်းဆောင်တယောက်နဲ့စစ်သွေးကြွတပ်သား၂ယောက်ထက်မနည်းကိုတပ်ဖြတ်ခဲ့တယ်လို့ပြောပါရယ်အဗ်ဒူအန်ဝါလို့လူတီများတဲ့အလီအဘတ်အယ်ရပ်တင်ထလတ်ကစစ်သွေးကြွတွေထိန်းချုပ်ထားတဲ့ရှီမင်းရဲ့အခြေစုံပြည်နယ်တစ်ခုဖြစ်တဲ့ဟာဒရာမတ်မှာအယ်ခိုင်ဒါတွေတည်ထောင်ထားတဲ့တရားရုံးတစ်ခုရဲ့အကြီးအကဲလည်းဖြစ်ပါရယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုနန်းလောင်ကြေညာခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ကာရစ်ဘိုင်နန်ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာပါအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 အထိလိုင်းနိုမီတာ 16.25 ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.